တနင်္လာနေ့ကဆုံးသတ်ခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံမှာနှစ်နှစ်ဆက်တိုက်အဖြစ်မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကကိုစားပြုတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးခဲ့နောက်ပိုင်းနိုင်ငံရေးအကြက်အတွဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့မနစ်ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရရှိလာခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွေ့ကိုစားပြုမှုအငင်းကုန်ဖြစ်နေချိန်မှာပဲအထွေထွေညီလာခံမှာနှစ်နှစ်ဆက်တိုက်မတက်ရောက်နိုင်တာဖြစ်ပါတယ်စစ်အာဏာသိမ်းမှုကိုစတင်ခဲ့သူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းအပေါ်နိုင်ငံတော်သစ်စပေါက်အဖြစ်ဆွဆွဲပြီးစစ်ကောင်စီကအစားထိုးဖို့ကြိုးပမ်းနေပြီမဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုမှုစစ်စစ်လက်ခံရတဲ့ Credential Committee ကအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအတဲတွေနဲ့လက်နက်ကိုင်ပြစ်ပကတွေပေါ်ပေါက်နေတဲ့အပေါ်ကုလသမဂ္ဂအကြီးအကဲအပါဝင်တာဝန်ရှိသူတွေကစိုးရိမ်တဲ့သဘောထားတွေကိုပြောကြားခဲ့ပါတယ်။တနင်္လာနေ့ကပြည်ဆုံးသားတဲ့အထွေထွေညီလာခံမှာလည်းအမေရိကန်အပါဝင်နိုင်ငံတကာနဲ့ဒေသတွင်းခေါင်းဆောင်တွေရဲ့မိန့်ခွန်းတွေမှာမြမအရေးစိုးရိမ်စရာအခြေအနေကိုထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။